မင်းပြမြို့နယ်ပန်းမြောင်ရွာကဥမောင်ဘားကျော်ရဲ့နေအိမ်ပေါ်ကိုဒီနေ့မနက်7:00လောက်မှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်3ဦးသေဆုံးပြီး3ဦးထိခိုက်ဒဏ်ရာရရှိခဲ့တာဖြစ်ပါတယ်။သေဆုံးသူတွေထဲကအသက်5နှစ်အရွယ်ကလေးကမြေတော်ဆက်ကြောင်တမိဖြစ်သူကတော့ဒဏ်ရာပြင်းထန်ခဲ့ကြောင်ဥမောင်ဘားကျော်က IFA ကိုပြောပါတယ်
။မကလာတော့ဘောကဒီတာကျွန်တော်ဒီမှာကြားတာအားလုံးကြားရတော့လေရမနေရောက်ကကြားဆုံးပါလေရောက်ကြည့်ရောက်သူနေရောက်ကကြားရဲနေရောက်ကကြားရတော့ထင်ပါရဲ့မိမိတရားဆုံးတော့ပြီးတော့နေသောတော့ဘူးလေနေရဲသမီးရဲ့တရားကျန်ပြင်းတယ
်အလားတူဥမောင်ဘားကျော်ရဲ့နေအိမ်ခြံစည်းရိုးဘေးမှာရှိနေတဲ့ကလေးတဦးနဲ့အမျိုးသမီးတဦးလည်းထိခိုက်ဒဏ်ရာရှိခဲ့ပါတယ်သေဆုံးသူတွေထဲမှာစေရန်ကျောင်းသူမညွညွဝင်းတယောက်လည်းပါဝင်ပါတယ်ဘာမှမသိသေးတဲ့ကလေးတဦးသေဆုံးသွားရတာကိုကိုကျင်းစာကြီးသိခြင်းကြောင့်မညွညွဝင်းရဲ့ဖခင်ဦးကျော်သိန်းက IFA ကိုပြောပါတယ်
သေဆုံးတဲ့ဦးလေးအကြီးကခြေထောက်ဆုံးတက်နေတာကျွန်တော်ကတော့သူ့အဖေအိမ်မှာတနေ့စားဖို့ပြင်ဆင်နေတုန်းကဒီလက်လာကြီးကြားရပါဆုံးသွားတဲ့ကလေးတဦးကအခုအိမ်မှာလက်လာကြီးကြားတဲ့အိမ်မှာအလုံးထားရတယ်ဒီလက်လာကြီးကဒီပန်းမြောင်းရော်တဲ့မှာအောင်မလဲတောင်းကပြစ်တာပါကျန်စားလာလို့ပြစ်တယ်ကျွန်တော်တို့သမီးကဘာမှလည်းမပြီးဘူး။နောက်မှဒီကလေးတွေအစိုးရတော့အစီအစဉ်အနေနဲ့ဘယ်လိုခင်ရမလဲဆိုတာအလုံးကိုရှင်းစားရှိရှိပါလေ။နောက်အဲဒီကိစ္စမျိုးလည်းမရှိအောင်အလုံးငါနေပြီးတော့ရှင်းရှင်းပြရှင်ပါလေခင်ဗျာ
။ဒီကိစ္စရရသူ၃ကိုပန်းမြောင်ဆေးရုံမှာတင်ဖို့ကုသခဲ့ပေမဲ့မသက်တာတာကြောင့်ဒီနေ့နေ့လယ်မှာ၂ဦးကိုမြောက်ဦးဆေးရုံကိုလွှဲပြောင်းပေးခဲ့ပြီးပုံပုံသိုးရင်ရသူ၂ဦးကိုတော့စစ်တွေဆေးရုံကိုပို့ဆောင်ထားကြောင်းပန်းမြောင်ကျေးရွာအုပ်ချုပ်ရေးမှူးဦးတင်အောင်ကျော်က IFA ကိုပြောပါတယ်
။ဒီနေ့ရှိတဲ့တင်တာတော့ရောက်တော့မြောက်ဆေးအောင်မှာတရားကျွန်တော်တို့မြောက်ဆေးအောင်ပြောရ။အဲတရားကတော့အပြည့်အစံဖြစ်လို့ဆစ်တွေဆေးအောင်ပြောရပါတယ်။မင်းမျိုးနဲ့အုပ်ချုပ်မှုကိုကျွန်တော်အကြောက်ချပြီးပါပြီ။ကျွန်တော်တို့ရောထဲမှာဖြစ်တယ်ဆိုတော့ကျွန်တော်တို့ကကြောက်လန့်ပြီးရောတော့ဘယ်လိုနေရာမှမသိဖြစ်နေရတယ
်။ပန်းမြောင်ကျေးရွာဘက်မှာအေးအဖွဲနဲ့ပြီးခဲ့တဲ့3ရက်လောက်ထဲကဒီနေ့ထိတိုက်ပွဲဖြစ်ပွားနေကြောင်းတပ်မတော်ဘက်ကပြောပါတယ်။ပန်းမြောင်ကျေးရွာအနီးအောင်မင်္ဂလာတောင်မှာတက်ဆွဲထားတဲ့တပ်မတော်ကပြစ်ခတ်လိုက်တာကြောင့်ရွာသားတွေဒဏ်ရာရရှိခဲ့တာဖြစ်ကြောင်းဒေသခံကြေးရွာသားတွေကပြောပါတယ်အနောက်ပိုင်းနိုင်စစ်ထနာချုပ်တိုင်ဦးစီဘုံမူကြီးဝင်းစော်ဦးကတော့အေအဖွဲကလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့ကြီးဟာကြေးရွာတွေကိုကြားရောက်ပောက်ကွဲခဲ့တာဖြစ်ကြောင်းပြောပါတယ
်တိုက်ပွဲဖြစ်တာကတော့ကျွန်တော်တို့3ရက်လောက်ရှိပြီဖြစ်တယ်ဆိုတော့နှစ်ဦးနှစ်ဖက်ကတော့ဟောလာထိခိုက်ကြဆုံးမှုအနည်းချင်းတော့ရှိမှာပေါ့ဒါကတော့ကျွန်တော်တို့လည်းကာကနနာဟုတ်မသိသေးတဲ့အတွက်ကြောင့်ဒါကတော့ပြောလို့မရဘူးပြောနိုင်တာကတော့ထိခိုက်ဒဏ်ကြီးကြီးရှိတယ်ဆိုတော့ကျွန်တော်ပြောနိုင်တိုက်ပွဲဖြစ်နေတဲ့အချိန်မှာကျွန်တော်တို့ပြစ်တဲ့ကြီးွားလမ်းကြောင်းနဲ့ရန်သူပြစ်တဲ့ကြီးွားလမ်းကြောင်းကတခြားပြည်ပဲလေကျွန်တော်တို့ပြစ်တဲ့ဟုတ်တာတခြားပဲလေဘာမှရွာပေါ်မှာကြာတာကြောင်းမရှိဘူးရန်သူကဟောလာပြန်ပြီးတော့ပြစ်လို့တာနဲ့အဲ့ဒီရွာနာကိုကြာတယ်အဓိကကတော့ရှိတဲ့တောင်ကျောမှာရှိတဲ့တောင်ကျန်းကကျွန်တော်တို့အနောက်ဘက်မှာရှိတဲ့အန်တောင်ဘုရားကုန်းပေါ်မှာရှိတဲ့တက်ကိုလှမ်းပြတာလေအရှိဘက်ကနေကအနောက်ဘက်ကိုလှမ်းပြတာပြစ်တဲ့အတွက်ကြောင့်မလို့ရွာဆက်ကိုလာကြာတာတောင်ကျန်းသူပြစ်တဲ့ဟောလာဘုံကြီးကွဲပြီးတော့မှဒီရွာသားတွေကမှန်တာကျွန်တော်တို့ပြစ်တဲ့ဘုံကြီးကွဲလို့မှန်တာမဟုတ်ဘူ
းအေးပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကတော့
ဒီမြောက်ဦးခြေစိုက်ပေါ့နော်ခမာယာ38ကနေပြီးတော့လှမ်းပြီးတော့ပြစ်တာလို့ပြောတယ်ပန်းမြောင်ကအိမ်တဆောင်ကိုထိပြီးတော့မှတဆုဝင်3ဦးပေါ့နော်ကလေးတွေပါဝင်အဲ့မှာတည်တယ်လို့ကြားတယ်နောက်ပြီးတော့ဒဏ်ရာရတဲ့သူ4ဦးလောက်ရှိတယ်လို့ကြားတယ်ဗျဗမာစစ်တပ်ဘက်ကတော့သူတို့တအမြဲတိုက်ပွဲဖြစ်တဲ့နေရာတွေကိုနော်အဲ့လိုမျိုးရန်တမ်းပြီးတော့ပြစ်တာရှိတယ်ဒီဘာတိုက်ပွဲမှဖြစ်တာမရှိပေးနဲ့ဗမာစစ်တပ်ဘက်ကနေအဲ့လိုမျိုးဒီရန်တမ်းပြီးတော့ဟိုပြစ်တဲ့ဥစ္စာဗျအဲ့လိုရံပြည့်တဲ့တကြောင်မို့လို့ခုလိုရွာသားတွေထိခိုက်တာဖြစ်တယ
်။မနေ့ကလည်းမြောင်ဦးမြို့နယ်ပေါတော်ပြင်ကျေးရွာသားဦးသိမ်းမောင်အပြစ်ခံရပြီးစေကူသားဖို့စစ်တွေစေယုံကိုဒီနေ့မနက်မှာခေါ်ဆောင်လာခဲ့ပါတယ်။ဦးသိမ်းမောင်ဟာတော်ထဲမှာလွတ်ထားတဲ့နှွားတွေကိုသွားရောက်ကြည့်ရှုပြီးပြန်လာပေါတော်ပြင်ရွာနဲ့တမန်ကျော်လောက်သာဝေးတဲ့နေရာမှာပြစ်ကတ်ခံရပြီးဘဲဘက်တင်အောင်မှကြည်ထိမှန်ခဲ့တာဖြစ်ပါတယ်။မနေ့ညနေမှာတော့မြောင်ဦးစေယုံမှတင်ဖို့ကူတာခဲ့ပေမဲ့ကြည်ထုတ်ဖို့အဆင်မပြေတာကြောင့်ဒီနေ့မနက်မှာစစ်တွေဆေးရုံကိုလွှဲပြောင်းကူတာဖို့ခေါ်ဆောင်လာတာဖြစ်ကြောင်းအမီမဖော်လို့တဲ့မိသားစုဝင်တဦးက IFA ကိုပြောပါတယ
်ဦးသိမောင်မှာတော့ဒီမှာငော့လွှဲထားတာကိုကြည့်ဖို့သွားတာကြည့်ဖို့သွားတဲ့အပြန်မှာသူ့ကိုကျင်းလိုက်တာတဲ့အော်ဒဏ်ရာနဲ့ရောက်လာတာဘေးဖက်တင်အောင်ကြည်ပေါက်တပေါက်တည်းအဖြစ်မှာသုံးခုတွေ့တယ်လို့ဓမ္မကပြောတယ်လက်ရှိအချိန်ဒီကြည်မြောက်ဝတ်ပြန်စစ်တွေမှာတော့ထုတ်မယ်လို့ပြောတယ်
အလားတူရသေးတောင်မြို့နယ်ထွန်းရွေကျေးရွာကမခင်ဝင်းရွှေလဲမနေ့မနက်ကပြစ်ခတ်ခံရပြီးကြောတန့်ရရတဲ့အတွက်စစ်တွေဆေးရုံကိုရောက်နေပါလေကြီးဟာအာယုံကျောကိုထိနေတာကြောင့်ရန်ကုန်ကိုလွှဲပြောင်းကူတာဖို့စီစဉ်နေတယ်လို့ကူညီပေးနေသူထွန်းရွေကျေးရွာသားတဦးက IFA ကိုပြောပါတယ်
အစနာပြင်ကလမ်းထဲမှာမိုက်ကွေတော့သူတို့ကပြေးကြတာပေါ့ရော်သေးရလူတွေကပြေးရဟိုတစ်ဖက်ကအဲ့ရောတက်မတော်ကနေပြီးတော့သူတို့ကအဲ့ရော်ဘက်ကိုလမ်းပြစ်တာပြေးရမှာအဲ့မှာသူတို့တော့ထိရပေါ့နောက်ဒေါ်ကုန်းမှာထိနေရတာ
ီကနေပြီးတော့သူကခန္ဓာကိုယ်တော့ရှိတယ်လေအာရုံကြောင့်သူကပိတ်နေတော့တာပဲဆံမကတော့အာရုံကပိတ်နေလို့သူကဒီခြေထောက်တွေအကုန်လုံးလှုပ်ရှားလို့မရဘူးလေအဲ့မှာရန်ကုန်ပို့တာပါ
ဒီနေ့ညနေပါတော့စစ်တွေလေးစိတ်ကနေရန်ကုန်ကိုလေရင်နဲ့ခေါ်ဆောင်လာဖို့စီစဉ်ထားကြောင်းသိရပါတယ်ပေါတော်ပြင်ကြီးရွာသားဦးသိမ်းမောင်နဲ့ထွန်းရွေကြီးရွာသူမခင်ဝင်းရွှေတို့ကိုတက်မတော်ကပြစ်ခတ်ခဲ့တာဖြစ်ကြောင်းမိသားစုဝင်တွေနဲ့ဒေသခံတွေကပြောကြပါတယ်အနောက်ပိုင်းတိုင်းစစ်ထနာချုပ်တိုင်းဦးစီဘုံမူကြီးဝင်းစော်ဦးကတော့အဲ့ဒီကြီးရွာအနီးမှာတက်မတော်စစ်ကြောင်းတွေမနေ့ကမရှိကြောင်းနဲ့အေအေဖွဲ့ရဲ့ပုံမှားရိုက်လှုပ်ဆောင်ချက်ဖြစ်ကြောင်းပြောပါတယ်
မင်းရဲအဲ့ဒီနော်မြောက်ဦးရဲ့မြောက်ဘက်မှာပေါတော်ပြင်တော့ကျွန်တော်တက်နေမရှိဘူးသူရှိတယ်အဲ့ပေါတော်ပြင်ဘက်မှာဖြစ်တာမရှိဘူးလက်ရှိအနေထားအရဆိုလို့ရှိရင်လေအဲဒီတောင်းကျမ်းသူတွေကကျွန်တော်တက်မတော်ဘောတိတ်ခါကြရန်အတွက်တက်ရဲ့ချက်ဝတ်တစားတွေဒီအပိုင်းမှာဝတ်ရှင်ပြီးတော့မှသွားလာလှုပ်ရှားနေတာလေအများကြီးကျွန်တော်တို့တွေ့ရတယ်ဒါကြောင့်မလို့လားမင်းရဲဖြစ်စင်ရလေကျွန်တော်တို့ရဲ့ဟလာတက်ဝတ်စုံတွေဝတ်ပြီးတော့မှကျွန်တော်တက်သွင်းယူပြီးတော့မှဟလာထုတ်သွားတဲ့သဘောမျိုးကိုတော့ကျွန်တော်တို့ကတော့ဖြစ်နေ
အေးပြောရေးဆိုခွင့်ရှိသူခိုင်ဒုခကတော့
ထွန်းရွေရွာကနေပြီးအဲ့မှာမျိုးသမီးတို့ဗမာစစ်တပ်ဘက်ကပြစ်တဲ့ကြည်စံထိပ်ပြီးတော့မှဟုတ်တာဗောနော်စစ်တွေစေုံစစ်တွေကတဆင်ရန်ကုန်ကိုရောက်သွားပြီလို့ကြားတယ်ဗျနင်းနေတန်ရာကတော့ဟိုပြင်းထန်တာဗောနော်အဲ့ဒါကြောင့်မို့လို့ရန်ကုန်ကိုယူသွားတယ်လို့ကြားရတယ်ဆိုတော့ဗမာစစ်တပ်ကတော့အဲ့ပွဲဖြစ်လို့သူတို့ဘက်ကအထီးခဲကြားဆုံးချပြီဆိုလို့ရှိရင်တော့အမြဲတမ်းကြွားတွေကိုလက်နဲ့ငင်နဲ့ပြစ်တာနောက်လက်နဲ့ကြီးတွေနဲ့နေပြီးတော့မှအဲ့ဒီဒေသတဝိုက်ကိုရန်တမ်းပြီးတော့ပြစ်တာအဲ့ဒါမျိုးတွေကတော့သူတို့အရင်လေးလုံနေကြကြည့်တယ်ဗျသူတို့ပြင်းတော့ရွာသားတွေကြားထဲမှာကြောက်တရားတွေလွှမ်းမိုးလာအောင်နေပြီးတော့ဒါပမာစစ်တပ်ဘက်ကလှုပ်ဆောင်နေတာဖြစ်တယ်ပြောရမယ့်ဆိုလို့ရှိရင်တော့ဒါစစ်ရဇဝမှုကိုပြောင်းပြောင်းတင်းတင်းကျူးလွန်တာဖြစ်တယ်ဗ
ျရခိုင်ပြည်နယ်မှာအခုနှစ်အတွင်းပြက်ခတ်ခံရတာလက်နက်ကြီးကြီးချိန်မှန်တာမိုင်းပေါက်ကွဲတာတွေကြောင့်အရက်သားအသေးဆုံးသူ80နီးပါးရှိနေပြီဖြစ်ပါတယ်ဒဏ်ရာနဲ့ဆေးရုံတက်ကူတာနေရသူကတော့100ကျော်အထိရှိပါတယ်ခင်ဗျာကျွန်တော်ကြော်ထုတ်နိုင်ပါ